ဖိလစ်ပိုင်နိုင်ငံကိုအခုနှစ်အတွက်အဆိုးဝါးဆုံးအဆင့်နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့ရိုင်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာအနည်းဆုံး108ဦးရှိသွားပြီဖြစ်ပါတယ်။မုန်တိုင်းတံအဆိုးဝါးဆုံးခံခဲ့ရတဲ့ဘိုဟိုပြည်နယ်အုပ်ချုပ်ရေးမှူးအာတာယက်ကသူ့ပြည်နယ်အတွင်းမုန်တိုင်းကြောင့်သေဆုံးသူ82ဦးရှိသွားပြီဖြစ်ကြောင်းပြောဆိုပြီးမှသေဆုံးသူစုစုပေါင်းအရေအတွက်တက်သွားခဲ့တာဖြစ်ပါတယ်။မုန်တိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းကိုကစေးဝန်ထမ်းတွေရောက်ရှိပြီးအခြေအနေတွေကိုသုံးသပ်ပြီးသေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်းပြည်တောင်ပိုင်းနဲ့အလဲပိုင်းဒေသတွေကဒေသခံ3,000,000လောက်အိုးအိမ်ဆုံးခါထွက်ပြေးခဲ့ကြရလို့ဆိုပါတယ်။မုန်တိုင်းကြောင့်နေရာအတော်များများမှာဆက်သွေးရေးနဲ့လျှက်စစ်မှုတွေပြတ်တောက်ပြီးအိမ်ခေါင်မိုးတွေကွာထွက်ကုန်တာ၊ဆေးရုံတွေပျက်စီးတာ၊ဓာတ်တိုင်တွေလဲကျတာနဲ့ကြေးရွာတွေမှာရေကြီးတာတွေလည်းဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။